ဟောင်ကောင်မှာဆန္ဒပြပွဲတွေကိုတားမြစ်ထားတဲ့ကြားကအောက်တိုဘာလ1ရက်နေ့တရုတ်နိုင်ငံမြို့သားနေမှာဆန္ဒပြခဲ့တာကြောင့်ဂျန်တာပရီနေကဒီမိုကရေစီရေလှုပ်ရှားသူဒါဇင်နဲ့ချီပြီးအဖမ်းခံခဲ့ရပါတယ်။တရုတ်နိုင်ငံမြို့သားနေကိုအားလျက်အဖြစ်သတ်မှတ်ပြီးပွဲတော်တွေနဲ့ကျင်းပလေးရှိပေမဲ့တရုတ်ထင်းချုံမှုအောက်ကကိုပန်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတော့အဲ့ဒီနေ့ရောက်ရင်မကျေနပ်တဲ့စန့်ကျင်ဆန္ဒပြပွဲတွေကျင်းပကြတာဖြစ်ပါတယ်။ဒီနေ့ဟောင်ကောင်မှာဆန္ဒပြပွဲတွေကိုကာယောဂပေးကြောင်တင်းတင်းကြပ်ကြပ်တားမြစ်ထားသလိုပြီးခဲ့တဲ့ဇွန်လတုန်းကလည်းတရုတ်ဆိုရကဟောင်ကောင်မြို့သားလူကြိုးရေးဥပဒေကိုပြဋ္ဌာန်းပြီးဆန္ဒပြပွဲတွေကိုတားဆီးဖို့ကြိုးစားနေကြတာဖြစ်ပါတယ်။ဟောင်ကောင်ဆိုရကတော့တရုတ်မြို့သားနေအခမ်းအနားကိုလူကြိုးရေးအပြစ်နဲ့ကျင်းပခဲ့ပြီးအုပ်ချုပ်ရေးမှူးကာရီလမ်ကတရုတ်နိုင်ငံကအကြီးတန်းအရာရှိတွေနဲ့အတူတက်ရောက်ခဲ့ပါတယ်။အခမ်းအနားမှာအုပ်ချုပ်ရေးမှူးလမ်ကလူကြိုးရေးဥပဒေအသစ်ကိုအမောတင်ပြောဆိုခဲ့ပါတယ်
။中央支援香港抗疫
ဇွန်လကပြဋ္ဌာန်းလိုက်တဲ့အမျိုးသားလူကြိုးရေးဥပဒေကြောင့်ပြီးခဲ့တဲ့3လတည်းဟောင်ကောင်လူမှုအတိုင်းဝိုင်းကြားတည်နေမှုတွေပြန်လည်ရရှိလာတယ်လို့အမျိုးသားလူကြိုးရေးကလည်းစောင့်ရှောက်နိုင်ခဲ့ပါတယ်လို့လမ်ကပြောသွားပါတယ်။တရုတ်ပြည်မှာကြီးကပြဋ္ဌာန်းလိုက်တဲ့လူကြိုးရေးဥပဒေအရအကြမ်းဖက်လို့ရလှုပ်ဆောင်သူခွဲထွက်ရေးလှုပ်ဆောင်သူအချုပ်ချာအာဏာကိုထိပါသူပြပအင်အားစုတွေနဲ့ပူးပေါင်းသူဒီလောက်ရက်တွေကိုကျူးလွန်သူဘယ်သူကိုမှမဆိုထောင်ထံတစ်သက်အထိချမှတ်နိုင်ပါတယ်။